မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာမက်သဖီတမင်းစီးပွား193သန်းအပါအဝင်ဓာတုပိတ္တနီနဲ့ဖန်တီးထားတဲ့ဖက်တနိုက်ဆေးရဲ့အမြောင်များဖမ်းဆီးမိတာကအရှင်းအောင်ရှာဒေတာဟာဓာတုမွေးစီးပွားတွေထုတ်လို့ရပြမနေရဖြစ်လာကန်နေပြီဆိုတာကိုပြသနေတာလို့မွေးစီးပွားနဲ့ရာသီဥတုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အရှင်းအောင်ရှာဒေတာဌာနကိုလည်း Jeremy Douglas ကသတိပေးလိုက်ပါတယ်ရှိတော်ရှာဒေတာရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ရှူသူရိကန်ဒေတာကမြန်မာနိုင်ငံတဲ့ဖတ်တနာယူဒါဒူးမွေးစေးဂါလန်990ကိုဖမ်းဆီးမိအပြည်ကုလို့ပြောလိုက်တာပါ။အဲ့ဒီဖတ်တနာယူနဲ့ထုတ်လုပ်တဲ့မွေးစေးတွေဟာဘိမ့်ပြူတဲ့အစ30ကနေ50အထိပိုပြင်းပြီးဘိမ့်ပြူတဲ့ထုတ်လို့ရလွယ်ကူတယ်လို့ခိုးသွင်းရလဲလွယ်ကူပါတယ်။အမေရိကန်နိုင်ငံအတွက်မှာ OPI လို့ခေါ်တဲ့မွေးစေးဆွဲမှုပြဿနာဖြစ်ပွားနေရမှာအဲ့ဒီဖတ်တနာယူကအဓိကအခန်းကဏ္ဍကပါဝင်နေတာလည်းဖြစ်ပါတယ်။ကျွန်နိုင်ငံဟာအဲ့ဒီစီးရီတွေအမေရိကန်နိုင်ငံနဲ့အတိအကျတင်ပို့နေတာလို့အမေရိကန်နိုင်ငံကဆက်ဆွဲထားပေမဲ့တရုတ်နိုင်ငံကတော့ညှင်းဆုပ်ထားပါတယ်။ရှီနိုအာရှာဒေတာတဲ့ဟီရိုယင်းသုံးဆွဲမှုရှိနေတာကိုအခွင့်ကောင်းယူပြီးနိုင်ငံတကာကရဇဝဂိုင်းအဖွဲ့အစည်းတွေကရှူသရီကန်နယ်မြေထဲခြေကုပ်ယူပြီးဒီဓာတုမွေးစေးတွေကိုထုတ်လုပ်နေတာလို့လည်း Jeremy Douglas ရဲ့တင်းနာတွေကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။နိုင်ငံတကာအတိုင်းအတာရှိတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးထောက်ပံ့မှုမရှိဘဲပမာဏအမြောင်များထုတ်လုပ်နိုင်မှုမဖြစ်နိုင်ဘူးလို့လည်းသူကပြောပါတယ်။ဒါအပြင်ဒေတာတွင်းကစစ်သွေးကြလွတ်နေကန်တပ်ဖွဲ့တွေဒီလုပ်ငန်းနဲ့ပါဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ရတယ်လို့လည်းပြောပါတယ်။အမည်တိကျကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာစစ်တပ်အကူအညီနဲ့ဝိစီဝနေနေရဲ့ရတပ်ဖွဲ့ဝင်တွေကရှမ်းပြည်နယ်ကောက်ခိုင်မြို့နယ်ထဲဝိစီဝနေနေရဲ့စစ်စီရေးတွေကိုဒီနှစ်ဖေဖော်ဝါရီလ4ရက်ကဧပြီလ9ရက်ထိလှုပ်ဆောင်ခဲ့တာကြောင့်မက်သဖီတမင်းစေးပြားနဲ့ဘေးမှုတွေပါဝင်ဝိစီရေနဲ့ဖတ်တနာစေးရဲ့အမြောင်များကိုသိသိမိတယ်လို့နိုင်ငံသားတွေအပေါင်းလူ33ယောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်ခင်ဗျ။